တရားစကူးချိန်မြောက်အမေရိကန်လွှတ်တော်အစည်းအဝေးတွေပြန်စတဲ်တောက်ကြနေမှာအောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆင်ကိုပဲနောက်ထပ်လွှတ်တော်တက်တန်အတွက်ထပ်မံရွေးချယ်လိုက်ကြပါတယ်သူ့ကိုပြန်လဲရွေးချယ်ဖို့ရီပက်ဘလီကန်လွှတ်တော်မက်ချူကစောပိုင်းကန့်ကတ်တာတွေရှိခဲ့ပေမဲ့လို့လည်းမဲခွဲဆုံးဖြတ်တဲ့အချိန်မှာတော့လုံလောက်တဲ့ထောက်ခံမဲ့
280 နေရာကနေအများယူတော့မှာဖြစ်ပါတယ်။သူ့နေရာမှာအစားထိုးဖို့ကတော့ဂျွန်သွန်းကိုအထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်တဲ့ရီပက်ဘလီကန်ပါတီကရွေးချယ်ထားပါတယ်။အထက်လွှတ်တော်မှာရီပက်ဘလီကန်တွေကအမတ်နေရာ59နေရာနဲ့အများစုရထားပြီးဒီမိုကရက်အမတ်တွေကတော့48နေရာရထားပါတယ်။လွှတ်တော်မှာဥပဒေတစ်ခုခုပြဋ္ဌာန်းမှုဆိုရင်ကတော့အများစုထောက်ခံမဲ့60ရှိဖို့လိုပါတယ်ရှင်။